မင်္ဂလာပါရှင်2018ခုနှစ်ဧပြီလ29ရက်တောက်ကြနေ့ညနေပိုင်း VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19နဲ့ 25 တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ကျွန်တော်ကတော့ဇုံမလိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့တောင်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေဒီကနေ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲကျင်းပခဲ့ပြီးကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကိမဲ့ဇုံဖြစ်ရေးဆောင်ရွက်ကြဖို့သဘောတူခဲ့ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအစ်စ် Mike Pompeo ဟာနေတိုးအဖွဲ့ဝင်တွေနဲ့တွေ့ဆုံမှုဘရပ်ဆဲမြို့မှာရောက်နေပါတယ်။အာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေဟာလူညွန်ရေးဆိုင်ရာဆွေးနွေးပွဲဒီကနေ့စင်ကာပူမှာကျင်းပခဲ့ကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုနားလည်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
အခုညနေခင်းဆက်ပြီးနှာစီရမယ့်သတင်းဆောင်ပါတွေဆက်သွဲမြင်မြန်ချက်တွေထဲမှာတော့အရင်ဆုံးကမ္ဘာတဝန်းလုံးကအာရုံစိုက်ခံရဆုံးဖြစ်နေတဲ့ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးစာမျက်နှာသစ်ဖွင့်လှစ်နိုင်ခဲ့ပြီလို့ဆိုတဲ့တောင်နှက်မြောက်ကိုရီးယားနှစ်နိုင်ငံကြားစစ်မဲ့ဆုံးမှခေါင်းဆောင်နှစ်ဦးရဲ့တွေ့ဆုံဆွေးနွေးပွဲအကြောင်းနဲ့အတူမြန်မာပြည်မှာတော့မငြိမ်းချမ်းသေးတဲ့ကချင်ပြည်နယ်အတွင်းကစစ်ဘေးဒုက္ခသည်တွေထောင်ထဲချီပြီးတော့ရှိနေပြန်ပါတယ်
။မနေ့ညက1,100ဦးရှိရယ်အာဒီမနက်ခုနှစ်နာရီခွဲလောက်မှာဆိုရင်ဒီ KBC ကအတင်းသားရေကြတော့သူတို့ KBC ကခေါင်းဆောင်ပြီးပေါ့လို့သူတို့ခေါ်သွားတယ်။နေရကျော်တော့အင်းသွားလိုက်ပြီးမရှိနာဖက်
ကိုစေဘေးရှောင်လာသူတွေကိုအကူအညီပေးနေသူတဦးရဲ့ပြောပြချက်နဲ့အတူနှာစင်ရမှာပါ။ဂျာမန်အစိုးရပိုင်းဘဏ်တစ်ခုကမြန်မာပြည်ကစီးပွားရေးလုပ်ငန်းအငယ်စားတွေအတွက်ငွေထုတ်ချပေးဖို့ပြည်တွင်းဘဏ်တွေနဲ့စာချုပ်ချုပ်ထားပေမဲ့တကယ်တမ်းဆိုရင်ဒီအငယ်စားလုပ်ငန်းရှင်တွေအတွက်အကျိုးခံစား권ရှိပါမလားဆိုတာကိုလည်းပြောပြပေးသွားမှာပါ။အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့နန်းလောင်တို့ပြောပြပါမယ်ရှင
်။ကိုရီးယားကျွန်းဆွယ်မှာဒီကနေ့သမိုင်းဝင်ဆုံးဖြတ်ချက်တချို့ချနိုင်ခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကိမဲ့ဆုံးဖြစ်ရေးကိုရီးယားစစ်ပွဲတရားဝင်အဆုံးသတ်ရေးတို့နဲ့ဆိုင်တဲ့သဘောတူညီချက်တွေကိုတောင်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးကလက်မှတ်ထိုးပြီးပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။သဘောတူညီချက်ကိုလက်မှတ်ထိုးပြီးတဲ့အချိန်မှာတော့ခေါင်းဆောင်နှစ်ဦးဖက်ပြီးတော့နှုတ်ဆက်ခဲ့ကြပါတယ်။မြောက်ကိုရီးယားကောင်းဆောင်ခင်ဂျုံဦးဟာကိုရီးယားနိုင်ငံအကြနှစ်ပေါင်း60ကြာပိုင်းခြားထားတဲ့နိုင်ငံနယ်စပ်မြင်းကိုဖျက်ကျော်ပြီးတောင်ကိုရီးယားဘက်ကိုလမ်းလျှောက်ဝင်ရောက်ခဲ့ပါတယ်။သူတို့ကောင်းဆောင်နှစ်ဦးအနေနဲ့ညဉ့်ညင်းဆာမျက်နှာတစ်ကိုဖွင့်လှစ်နိုင်လိုက်ပြီးဖြစ်ကြောင်းမြောက်ကိုရီးယားကောင်းဆောင်ခင်ဂျုံဦးနဲ့ထိပ်သီးဆွေးနွေးအပြီးတောင်ကိုရီးယားသမ္မတမွန်ဂျေအင်းကတောက်ကြနေမှာပြောပါတယ်။ကိုရီးယားလူမျိုးတွေဟာနိုင်ငံတစ်ခုတည်းသာဖြစ်ကြောင်းမြောက်ကိုရီးယားကောင်းဆောင်ခင်ဂျုံဦးကလည်းပြောကြားလိုက်ပြီးအခုထုတ်ပြန်လိုက်တဲ့ကြေညာချက်အပါအဝင်အရင်ကရရှိခဲ့တဲ့သဘောတူညီချက်တွေကတဆင့်တောင်နဲ့မြောက်ကိုရီးယားဆက်ဆံရေးတိုးတက်ကောင်းမွန်ရေးဆိုင်ရာအသွင်ကူးပြောင်းရေးကာလအသစ်ကိုဖွင့်လှစ်လိုက်ပြီးဖြစ်ကြောင်းပြောပါတယ်။ကောင်းဆောင်နှစ်ဦးဟာနိုင်ငံကြားစစ်မဲ့ဇုံတည်ရှိနိုင်ငံကြားစစ်မဲ့ဇုံမှာတည်ရှိတဲ့ပေါမွန်ဂျွန်ကျေးရွာမှာဒီကနေ့ထိပ်သီးဆွေးနွေးပွဲကျင်းပကြတာဖြစ်ပြီးတောင်ကိုရီးယားသမ္မတမွန်ဂျေအင်းဟာအခုနှစ်နောက်ပိုင်းမှာမြောက်ကိုရီးယားကိုတွားရောက်လည်ပတ်မယ်လို့ကြေညာခဲ့ပါတယ်။ဒါ့အပြင်စစ်ပွဲအတွင်းကွဲကွာနေကြတဲ့မိသားစုတွေအခုနှစ်နောက်ပိုင်းမှာပြန်လည်ပေါင်းစည်းရေးအတွက်လည်းဆောင်ရွက်သွားမယ်အကြောင်းကြေညာခဲ့ကြပါတယ်။တောက်ကြတဲ့အစောပိုင်းတုန်းကတော့ကောင်းဆောင်နှစ်ဦးရဲ့တွေ့ဆုံဆွေးနွေးမှုဟာလင်းနေပြီးပွင့်လင်းတဲ့ဆွေးနွေးမှုဖြစ်ကြောင်းတောင်ကိုရီးယားအရာရှိတွေကပြောကြားခဲ့ရပါတယ်။တောင်နဲ့မြောက်ကိုရီးယားကြားတည်ရှိခဲ့တဲ့အတိတ်ကဒဏ်ရာတွေကိုကုစားနိုင်ဖို့ဒီတွေ့ဆုံဆွေးနွေးမှုကိုတံပိုးထားတဲ့ကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းပြောကြားခဲ့တာကိုကိုကာပီတောင်ကိုရီးယားအရာရှိတွေကပြောပါတယ်။အခုလိုတောင်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဒီကနေ့မနေ့မှာ Twitter လူမှုကွန်ရက်ကတစ်ဆင့်နှစ်ကြိမ်ရေးသားခဲ့တာမှာပထမအကြိမ်မှာတော့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်ပြုလုပ်မှုတွေတစ်နှစ်ပတ်လုံးပြုလုပ်ခဲ့ပြီးတဲ့နောက်သမိုင်းဝင်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်နေပြီဖြစ်ကြောင်းကောင်းမွန်တာတွေဖြစ်ပေါ်နေပေမဲ့အချင်းကပဲအဖြေပေးမှဖြစ်ကြောင်းရေးသားခဲ့ပြီးဒုတိယအကြိမ်ရေးသားမှုမှာတော့ကိုရီးယားစစ်ပွဲအဆုံးသတ်တော်မှာဖြစ်ကြောင်းကိုရီးယားကျွန်းဆွယ်မှာလက်ရှိဖြစ်ပေါ်နေတာတွေကိုအမေရိကန်ပြည်သူတွေဝမ်းမြောက်ဂွဏ်ယူသင့်ကြောင်းရေးသားခဲ့ပါတယ်
။တောင်မြောက်ကိုရီးယားကောင်းဆောင်တို့ရဲ့တမိုင်းဝင်ထိပ်သီးတွေ့ဆုံပွဲကိုကိုရီးယားနိုင်ငံကလူတိုင်းသဘောတူလက်ခံကြတာတော့မဟုတ်ပါဘူး။ထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့အချိန်မှာပဲမြောက်ကိုရီးယားနိုင်ငံကိုစန့်ကျင်သူတွေကတောက်ကြနေမှာတောင်ကိုရီးယားနိုင်ငံရာဂျူးမြို့မှာကန့်ကွက်ဆန္ဒပြခဲ့ပါတယ်။မြောက်ကိုရီးယားကောင်းဆောင်ဟောင်းတွေရဲ့ဓာတ်ပုံတွေပုံစံတူအယုတ်တွေကိုဆန္ဒပြသူတွေကမီးရှို့ခဲ့ကြတာပါ။ကင်ဂျုံအွန်းရဲ့အပြောကိုယုံစားပြီးတော့မြောက်ကိုရီးယားရဲ့ကွန်မြူနစ်စနစ်အောက်ကျရောက်တဲ့နိုင်ငံပြန်လည်ပြောင်းပေါင်းစည်းရေးဖက်ရောက်သွားမှာကိုဆန္ဒပြသူတွေကစိုးရိမ်နေတာပါ။ဒီကနေ့တောက်ကြနေမှာကျင်းပတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းရဲ့တွေ့ဆုံပွဲဟာ1950နဲ့53ခုနှစ်ကဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲနောက်ပိုင်းရန်ဖက်နိုင်ငံကြားတတိယအကြိမ်မြောက်ထိပ်သီးတွေ့ဆုံမှုလည်းဖြစ်ပါတယ်
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးသစ် Mike Pompeo ဟာမြောက် Atlantic စာချုပ် NATO မဟာမိတ်အဖွဲ့ရဲ့ဆွေးနွေးပွဲတက်ရောက်ဖို့အတွက်ဒီကနေ့ Belgium နိုင်ငံ Brussels မြို့ကိုရောက်ရှိနေပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအဖြစ်နဲ့ပထမဆုံး နိုင်ငံခီးစဉ်အဖြစ်ဒီကနေ့ဘရပ်ဆဲလ်စ်မြို့ကိုရောက်လာခြင်းသတင်းတောက်တွေကိုပြုံးပြနှုတ်ဆက်ရုံသာပြုလုပ်ခဲ့ပြီးစကားတစ်ခုမှပြောမသွားခဲ့ပါဘူး။မစ္စတာပွန်ပေယိုဟာမနေ့ကကြာသပတေးနေ့ကပဲနိုင်ငံရေးဝန်ကြီးအဖြစ်ကျန်းသက်စွာကြေညာခဲ့တာဖြစ်ပြီးအဲဒီနောက်နိုင်ပိုင်းအခြားမှာဘရပ်ဆဲလ်စ်မြို့ကိုထွက်ခွာခဲ့တာပါ။လာမယ့်ဇူလိုင်လမှာကျင်းပမယ့် NATO မဟာမိတ်အဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်မှုတွေပြုလုပ်ဖို့ NATO နိုင်ငံရေးဝန်ကြီးတွေဘရပ်ဆဲလ်စ်မြို့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ဒီ NATO အစည်းအဝေးတက်ရောက်ပြီးတာနဲ့ Mr. Pompeo ဟာအရှေ့လက်ပိုင်းဒေသကိုခေးဆက်မှာဖြစ်ပါတယ်။အဲ့ဒီခေးစဉ်အတွင်းမှာတော့ Saudi Arabia, Israel, Jordan နိုင်ငံတို့ကခေါင်းဆောင်တွေနဲ့တွေ့ဆုံပြီး Iran နဲ့ရရှိထားတဲ့ Nuclear သဘောတူစာချုပ်ကိစ္စနဲ့ပတ်သက်လို့အဓိကထားဆွေးနွေးနိုင်ပွဲရှိပါတယ်။
2016 American သမ္မတရွေးကောက်ပွဲမှာရုရှားတို့ကြားဝင်ဆွဲဖက်မှုရှိမရှိလက်ရှိစစ်ဆေးနေတဲ့အထူးစုံစမ်းရင်းမှု Robert Mueller ကိုတရားမဲ့အလို့မဖြုတ်ပြစ်နိုင်အောင်အကာအကွယ်ပေးဖို့ပါတီချင်းနေရာကပူရဲတင်သွင်းတဲ့ဥရေမူကြမ်းကိုအထက်လွှတ်တော်တရားရေးကော်မတီကမနေ့ကြာတာနေ့မှာအတည်ပြုပေးခဲ့ပါတယ်။ Democratic Party ဝင်တွေနဲ့ Republican Party ဝင်လေးဦးတို့တင်သွင်းတဲ့ဒီတရားရေးစီမင်းဥရေဟာ Mr. Mueller ကိုကျင့်ဝတ်သိက္ခာဖောက်ပြစ်မှုတာဝန်ဖြတ်ကွက်မှုတာဝန်ကိုခြေပွန်စွာမထမ်းဆောင်နိုင်မှုကိုကြိုးစီးပွားပါဝင်ပတ်သက်မှုဖြစ်စေတခြားအကြောင်းပြချက်ကောင်တခုရှိမှရှင်းနေချုပ်ဒါမှမဟုတ်သူတာဝန်ပေးအပ်တဲ့သူကထုတ်ပယ်နိုင်တယ်လို့ဥပဒေကြမှာဖော်ပြထားပါတယ်။မစ္စတာမူလာကိုအလုတ်ဖြုတ်တာဟာလက်ရှိအစိုးရအဖွဲ့ရဲ့လုပ်ငန်းစဉ်တွေရပ်ဆိုင်သွားနေစေနိုင်တယ်လို့တမရကိုရောင်ရထူးကဖယ်ရှားဖို့တည်တောင်ဖြစ်သွားနိုင်တယ်လို့ယူတာပြည်နယ်အထက်လွှတ်တော်အမတ် Orrin Hatch ကပြောပါတယ်။တမရဒေါ်နယ်ထရမ့်နဲ့ Republican အမတ်တို့ရဲ့တိုက်ခိုက်ပြောဆိုမှုတွေနဲ့မကြာခဏရင်ဆိုင်နေရတဲ့မစ္စတာမူလာရဲ့လှုပ်လှက်စွာလှုပ်ကိုင်ခွင့်ကိုဒီဥပဒေကြမ်းနဲ့အခိုင်အမာထောက်ခံကြောင်းပြသလိုက်တာဖြစ်ပေမဲ့ Republican တို့ရဲ့စကန့်ကွက်ဆန့်ကျင်မှုတွေကြောင့်ဥပဒေဖြစ်လာမဲ့အခြေအနေတော့တိမ်မရှိပါဘူ
း VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဆင်နိုင်ငံကနိုင်ငံရေးဝန်ကြီးတွေဟာခေါင်းဆောင်အာဆီယံနိုင်ငံရေးဝန်ကြီးတွေဟာထိပ်သီးဆွေးနွေးပွဲမကျင်းပခင်ဒေတာရင်းဖြစ်ပေါ်နေတဲ့ချင်းချောက်မှုတွေကိုအဓိကထားပြီးလုံခြုံရေးဆိုင်ရာဆွေးနွေးပွဲဒီကနေ့ကျင်းပခဲ့ပါတယ်အစွန်းရဝါဒကြီးထွားလာနေတာနိုင်ငံဖြတ်ကျော်ရာဇဝတ်မှုနဲ့စိုက်ဘာချင်းချောက်မှုစတဲ့အကြောင်းအရာတွေကိုဆွေးနွေးပွဲအတွင်းအဓိကထားဆွေးနွေးမှာဖြစ်ကြောင်းစင်ကာပူနိုင်ငံရေးဝန်ကြီး Vivian Balakrishnan ကဆွေးနွေးပွဲအဖွင့်မင်ကုန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဖိလစ်ပိုင်၊မလေးရှားနဲ့အင်ဒိုနီးရှားတို့ဟာ IS Islamic စစ်သွေးကြောအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့နေစာဖြတ်ကျော်အဖွဲ့အစည်းတွေအပါအဝင်အကြမ်းဖက်အဖွဲ့အစည်းတွေကိုတိုက်ခိုက်နေကြတာပါ။အာဆီယံဆွေးနွေးပွဲတွေကိုတော့လူဦးရေ 9.6 သန်းသာရှိပြီးအဖွဲ့ဝင်တွေထဲမှာအသေးဆုံးဖြစ်ပေမဲ့အချမ်းသာဆုံးနိုင်ငံဖြစ်တဲ့စင်ကာပူနိုင်ငံမှာကျင်းပနေတာဖြစ်ပါတယ်။အဖွဲ့အတွင်းဖွံ့ဖြိုးဆဲနိုင်ငံတွေဖြစ်ကြတဲ့မြန်မာ၊လာအိုနဲ့ကမ်ဘောဒီးယားနိုင်ငံတွေပါဝင်တယ်လို့တခြားဖိလစ်ပိုင်၊ထိုင်း၊အင်ဒိုနီးရှား၊မလေးရှား၊ဘရူနိုင်းနဲ့ဗီယက်နမ်နိုင်ငံတွေလည်းပါဝင်ပါတယ်။အာဆီယံကောင်းဆောင်တွေဟာစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ဒုက္ခသည်ဆိုင်ရာပဋိပက္ခအရေးတွေကိုလည်းထည့်သွင်းဆွေးနွေးကြဖို့ရှိနေပါတယ်။ဒါအပြင်ဒီကနေ့ကျင်းပခဲ့တဲ့တောင်နဲ့မြောက်ကိုရီးယားကောင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲအကြောင်းကိုလည်းဆွေးနွေးကြလိမ့်မယ်လို့လေ့လာသူတွေကပြောပါတယ်။ကိုရီးယားကျွမ်းဆောင်မှာတွေ့ဆုံဆွေးနွေးမှုတွေဖြစ်ပေါ်ဖို့နဲ့ငြိမ်းချမ်းရေးရရှိရေးတို့အတွက်အာဆီယံကောင်းဆောင်တွေကစီယုံပြောဆိုနေကြတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ပေါ်စိုးရိမ်နေကြပေမဲ့မြောက်ကိုရီးယားရဲ့တန်ယုံနေဖွင့်ခွင့်ပေးထားတဲ့အရှေ့တောင်အာရှနိုင်ငံတွေအတွက်ကိုရီးယားနိုင်ငံအကြားအခုလိုတွေ့ဆုံဆွေးနွေးကြတာဟာဒေသအတွက်ကောင်းမွန်တဲ့တိုးတက်မှုဖြစ်ပါတယ်။အင်ရှင်စင်ကာပူနိုင်ငံရဲ့ဝန်ကြီးကလည်းညီညွတ်ရေးအတွက်လှုပ်ဆောင်ကြဖို့တိုက်တွန်းပြောကြားလိုက်ပါတယ်။32ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲဟာစနေနေ့မှာအဆုံးသတ်မှာဖြစ်ပါတယ်။
အီရန်နိုင်ငံကောင်းဆောင်ဟောင်းရီဇာရှားလိုယူဆရတဲ့ရုပ်အလောင်း24တွေ့ရှိထားရာအီရန်နိုင်ငံတောင်ပိုင်းကိုတွားရောက်ခဲ့တဲ့အခွင့်အရေးလှုပ်ရှားသူတို့ဦးကိုအီရန်အစိုးရကဖမ်းဆီးထိန်းသိမ်းထားတယ်လို့လူအခွင့်အရေးအုပ်စုတွေကပြောပါရယ်။နိုင်ငံရဲ့အကြီးအကဲဟောင်းကမ်ရန်အဇိုင်နဲ့မွတ်စလင်အမျိုးသမီးတွေခေါင်းမင်းချုံရတာကိုကန့်ကွက်တဲ့လှုပ်ရှားသက်ကြွသူမာယမ်ရှာရီယာတာမာဒရီတို့ကိုရှာယာရေးမြို့မှာအင်္ဂါနေ့ကဖမ်းဆီးလိုက်ကြောင်းလူအခွင့်အရေးအုပ်စုကပုံထုံးနေမှာပြောပါရယ်။1925နဲ့1948ခုနှစ်ကအီရန်ဧကရစ်ဖြစ်ခဲ့သူရီဇာရှားရဲ့ပြိုပြက်နေတဲ့တင်းကြိုင်ကိုရှိရသေးတာမှာလာရောက်စုယုံကြဖို့လူမှုကွန်ရက်ပေါ်ကတိုက်တွန်းလှုပ်ရှားမှုကြောင့်အဲ့ဒီဒေသကိုသူတို့ကဥတော်ရောက်ခဲ့တာလို့အဖွဲ့ကပြောပါရယ်။ဆောက်လုပ်ရေးလုပ်သားတွေကတင်းကြိုင်ကိုရှိတဲ့နေရာကိုတူဖော်ရမှာတာရှေခံမှုဆေးရင်နဲ့စီရင်မြုံနံထားတဲ့ကျွန်းကြံရုပ်အလောင်းတစ်ခုကိုတနင်္လာနေ့ကတွေ့ရှိခဲ့တာပါ။တဟာအီရန်ဧကရစ်ဟောင်းရဲ့ရုပ်အလောင်းဖြစ်မယ်ဆိုပြီးတော့တီရန်အမွေအနစ်ထိန်းသိမ်းရေးအရာရှိတွေကပြောဆိုခဲ့ပါရယ်။အီရန်ကိုခေတ်မီနိုင်ငံတော်အဖြစ်ဆောင်ရွက်ခဲ့တဲ့ရီဇာရှားကိုဘုရင်စနစ်လက်ခံသူတွေနဲ့အခြားအီရန်နိုင်ငံသားတွေကနှစ်သက်သဘောကျကြပါရယ်။ဒါပေမဲ့ ဲ့လဲ1989ခုနှစ်တော်လိုင်းရေးကာလမှာအီရန်အစ္စလာမစ်တို့ကဘယင်စနစ်ကိုဖျက်သိမ်းလိုက်တာဖြစ်ပါတယ
်ဖိလစ်ပိုင်နိုင်ငံဘာရာကိုက်ကျွန်းအပန်းဖြေကမ်းခြေကိုလာရောက်လက်ပတ်ကြတဲ့ကမ္ဘာလှည့်ခီးတယ်တွေအနေနဲ့လာမယ့်6လအတွင်းမှာတခြားကမ်းခြေနေရာတွေကိုပဲရှာကြရတော့မှာဖြစ်ပါတယ်ပေါ်ရကိုင်းကန်ဂျီမှာရေတွေညင်ညမ်းလာတာကြောင့်ဒီကျွန်းကိုပြန်လည်တန့်ဆင်အောင်လုပ်ဖို့အတွက်ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကယာယီပိတ်ပင်လိုက်တာကြောင့်ဖြစ်ပါတယ်။ဒီကျွန်းပေါ်မှာအလင်းအမြန်ဖွံ့ဖြိုးတိုးတက်မှုနဲ့အတူဒေသရဲ့သဘာဝပတ်ဝန်းကျင်တွေလည်းထိခိုက်ပျက်စီးလာခဲ့တာဖြစ်ပါတယ်။အခုအစိုးရကဘာရာကိုင်းကျွန်းကိုခီးသွွားတွေမလာရဘူးလို့ပိတ်ပင်လိုက်တာကြောင့်စီးပွားရေးလုပ်ငန်းရှင်တွေနဲ့ဒေသခံတချို့ကတော့ဘယ်လိုလုပ်ကင်ဆက်တောက်ရမလဲဆိုတာကိုစိုးရိမ်လာကြပါတယ်။ဒါပေမဲ့လည်းနှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ဘာခီးသွွားမှမရှိပဲကျွန်းကိုသူတို့ပြန်လည်ပိုင်ဆိုင်ခွင့်ရတဲ့အတွက်ဝမ်းသာနေကြတဲ့ဒေသခံတွေလည်းအများအပြားရှိနေကြပါတယ်ခင်ဗျာ
။အင်ဒိုနီးရှားလွတ်တော်ဥက္ကဋ္ဌဟောင်းဆက်ဂျာနိုဗာတိုကိုအကျင့်ပြတ်ချဆောင်မှုနဲ့အပြစ်ပေးအရေးယူလိုက်တာဟာသက်တမ်း20ကြာအင်ဒိုနီးရှားဒီမိုကရေစီစနစ်ရဲ့အကျင့်ပြတ်ချဆောင်မှုတိုက်ဖျက်ရေးလုပ်ငန်းမှအပြောင်းအလဲကြီးတဲ့အဖြစ်ရှုမြင်ကြပါတယ်။မစ္စတာနိုဗာတိုကိုဂျကတာအကျင့်ပြတ်ချဆောင်မှုတိုက်ဖျက်ရေးဆိုင်ရာတရားရုံးတစ်ခုကဒီသတင်းပတ်အတွင်းထောက်နှံ15နှစ်အမိန့်ချလိုက်တာပါ။နိုဗာတိုဟာအောင်မြင်စွာအရေးယူအပြစ်ပေးခံလိုက်ရတဲ့အင်ဒိုနီးရှားထိပ်တန်းနိုင်ငံရေးသမားတွေထဲမှသူဥပါဝင်ဖြစ်ပါတယ်။ Electronic မှတ်ပုံတင်စနစ်အတွက်အစိုးရကချတာပေးတဲ့ဘဏ္ဍာငွေထက်ကဒေါ်လာတန်190ခွေယူမှုမှာဥဆောင်ပါဝင်သူတဦးအဖြစ်နဲ့လွှတ်တော်ဥက္ကဋ္ဌဟောင်းနိုဗာတိုကိုပြစ်ဒဏ်ချမှတ်လိုက်တာပါ။မစ္စတာနိုဗာတိုဟာအနှစ်20ကြာနိုင်ငံရေးသမားဘဝတလျှောက်အခြားအကျင့်ပြတ်ချဆောင်မှုရှိမှုထက်မနည်းမှာပါဝင်ပတ်သက်နေပေမဲ့လည်းမနေ့ကမှတရားရုံးကိုလာရောက်ထွက်ဆိုခဲ့ရတာဖြစ်ပါတယ်ရှင
်။
တောင်ကျန်နေညနေခင်းနောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုညနေခင်းအစီအစဉ်ထုတ်လွှင့်ချက်တွေကို VOA Internet စာမျက်နှာ burmese.voanews.com ကနေပြီးတော့လဲရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနိုင်နိုင်ကြပါတယ်။အခုညနေခင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဦးဆုံးတောင်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးရဲ့သမိုင်းဝင်တွေ့ဆုံပွဲအကြောင်းကိုပြောပြပါမယ်ရှင်။ကိုရီးယားကျွန်းဆွယ်မှာငြိမ်းချမ်းရေးစာမျက်နှာသစ်စတင်ဖွင့်လှစ်နိုင်ခဲ့ပြီးငြိမ်းချမ်းရေးလိုလားနေကြသူတွေအတွက်တောင်နဲ့မြောက်ကိုရီးယားကြားသဘောတူညီမှုတွေရလာလိမ့်မယ်အကြောင်းမြောက်ကိုရီးယားနဲ့တောင်ကိုရီးယားခေါင်းဆောင်တွေကပြောပါတယ်။နှစ်နိုင်ငံနယ်စပ်ကြားကစစ်မဲ့ဆုံးမှာတောင်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေဒီကနေ့ပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပြီးငြိမ်းချမ်းရေးအတွက်အမှတ်တရသစ်ပင်တစ်ပင်လည်းစိုက်ပျိုးခဲ့ပါတယ်။ AP နဲ့ Writer သတင်းတွေကိုအခြေခံပြီးဦးသိန်းထိုင်ဦးကပြောပြထားပါတယ်ရှင်။
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဟာပထမဆုံးအကြိမ်အနေနဲ့နယ်စပ်မြင်းကိုဖျက်ပြီးစစ်မဲ့ဆုံးကတောင်ကိုရီးယားနိုင်ငံဘက်ခြမ်းကိုဒီကနေ့ရောက်ရှိလာရမှာတော့တောင်ကိုရီးယားသမ္မတမွန်ဂျဲအင်းကကြိုဆိုခဲ့ပါတယ်။နှစ်နိုင်ငံခေါင်းဆောင်တွေကတောင်ကိုရီးယားဘက်ခြမ်းမှာလက်ဆွဲနှုတ်ဆက်ကြပြီးမြောက်ကိုရီးယားနယ်မြေကိုနင်းဖို့ကင်ဂျုံကမွန်ဂျဲအင်းကိုပြောဆိုတဲ့အတွက်နယ်စပ်မြင်းကိုဖျက်ပြီးမြောက်ကိုရီးယားနယ်မြေကိုနင်းအမတ်တရဓာတ်ပုံရိုက်ခဲ့ကြပါတယ်။အဲ့ဒီနောက်ရိုးရာဝစ်စုံတွေဝစ်စင်ထားတဲ့ဂွန်ပြူတက်ဖွဲ့နဲ့ရိုးရာဂီတဒီမုတ်ချန်ဟန်ပြီးတောင်နှင်းမြောက်ကိုရီးယားခေါင်းဆောင်တွေထိပ်သီးစင်းနေဝဲကျင်းပမဲ့ငင်းချမ်းရေးဂီယာကိုသွားရောက်ခဲကြပါတယ်ထိပ်သီးစင်းနေဝဲအတွင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံကငင်းချမ်းရေးခြေလှမ်းစတင်နိုင်ခဲ့ပြီဖြစ်တဲ့အကြောင်းအခုလိုပြောပါတယ
်ဒီကနေ့မှာငင်းချမ်းရေးသမိုင်းသစ်တရက်တာယာဝါပြောင်းမှုနဲ့ကိုရီးယားနှစ်နိုင်ငံဆက်ဆံရေးကျွန်တော်တို့စတင်နိုင်ခဲ့ပါပြီ
နိုင်ငံထိပ်သီးစနစ်ဝဲအတွင်းတောင်ကိုရီးယားသမ္မတကလည်းအားလုံးရဲ့စံတာတွေကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအခုလိုပြောပါတယ
်။ Honorable Gelhardo
မကြာခဏတွေ့ဆုံဆွေးနွေးနိုင်ကြဖို့နဲ့ငင်းငယ်တောင်းတနေကြတဲ့ကိုရီးယားလူလူနဲ့ကမ္ဘာတဝန်းကပြည်သူတွေကိုလက်ဆောင်ကောင်းတစ်ခုပေးနိုင်ဖို့သဘောတူညီချက်ရဖို့မျှော်လင့်ပါတယ
်။လွန်ခဲ့တဲ့ February လတောင်ကိုရီးယားနိုင်ငံမှာကျင်းပခဲ့တဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲစတင်ချိန်ကစလို့မြောက်ကိုရီးယားအနေနဲ့ပြည်သူ့ဘောဆောင်နဲ့ဆက်ဆံရေးခြေလှမ်းစတင်ခဲ့တာဖြစ်ပြီးဒီကနေ့မှာတော့နိုင်ငံခေါင်းဆောင်တွေသမိုင်းဝင်တွေ့ဆုံနိုင်ခဲ့ကြပါတယ်။ငင်းချမ်းရေးအတွက်တတိယံချမှတ်ထားတဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဝန်ကအခုလိုပြောပါတယ
်။သဘောတူညီချက်တွေချမှတ်ထားတာတွေကိုအကောင့်ထဲပေါ်ဖို့အရင်တုန်းကပြက်ကွက်ခဲ့ကြပေမဲ့လည်းအခုလိုတွေ့ဆုံမှုကိုအခွင့်အရေးတရဖြစ်အသုံးချပြီးအားလုံးမျှော်လင့်ကြသလိုလက်တွဲညီညီနဲ့အနာဂတ်ကိုရှေးရှုပြီးရှောက်လန်းနေပါတယ်
ငင်းချမ်းရေးဂီယာမှာတနာ yı ခွဲကြော်ကြတကားပိတ်ဆွေးနွေးခဲ့ပြီးတဲ့နောက်နေ့လယ်မတိုင်းခင်ကင်ဂျုံဟာမြောက်ကိုရီးယားဘက်ခြမ်းကိုခဏပြန်သွားခဲ့ပါတယ်အဲ့ဒီနောက်မွန်းလယ်ပိုင်းဆွေးနွေးပွဲမစတင်ခင်မှာတော့ခေါင်းဆောင်တို့ငင်းချမ်းရေးအမတ်တရအသစ်ပင်စိုက်ပျိုးခဲ့ပြီးတောင်နှင်းမြောက်ကိုရီးယားနိုင်ငံတွေကမြေနဲ့ဖုတ်ခဲ့ကြသလိုနှစ်နိုင်ငံကရေတွေကိုလောင်းခဲ့ကြပါတယ်အခုလိုကိုရီးယားကျွန်းဆွယ်ကခေါင်းဆောင်တွေတွေ့ဆုံနိုင်ခဲ့တဲ့အပေါ်မှာတရုတ်နိုင်ငံကလည်းချီးကျူးဂုဏ်ယူကြောင်းပြောဆိုပါတယ်တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဟွာဂျင်ဂျင်းကအခုလိုပြောပါတယ်
မြောက်နဲ့တောင်ကိုရီးယားခေါင်းဆောင်တွေရဲ့တမိုင်းဝင်ခြေလှမ်းသစ်အတွက်ဂုဏ်ယူပြီးတော့နိုင်ငံကြီးအရဇွဲနယ်ပင်နဲ့အဖြစ်ရှာဖို့ကြိုးပမ်းတဲ့အပေါ်အထူးပဲတန်ဖိုးထားပါတယ်။ဒီဆွေးနွေးပွဲကနေကောင်းမွန်တဲ့ရလဒ်တွေထွက်ပေါ်လာဖို့တရုတ်နိုင်ငံအနေနဲ့မျှော်လင့်ပါတယ်။တင်းမာမှုတွေတန်ဖိုးမထားခဲ့မှုတွေမုန်တိမှုတွေရှိခဲ့ပေမဲ့လည်းတွေးဆုံတဲ့အခါမှာအပြုံးကူစ ငင်းချက်ရင်းနဲ့တင်းငင်းရင်းခြေလန်းအစပြိုးဖို့ဖြစ်လိမ့်မယ်လို့မျှော်လင့်ပါတယ
်။အခုလိုထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့အချိန်မှာပဲမြောက်ကိုရီးယားနိုင်ငံကိုဆန့်ကျင်သူတွေကတောင်ကိုရီးယားနိုင်ငံပကျုမြို့မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ဟောင်းတွေရဲ့ဓာတ်ပုံတွေပုံစံတူအယုတ်တွေကိုဆန္ဒပြသူတွေကမီးရှို့ခဲ့ကြတာပါ။မြောက်ကိုရီးယားပေါ်လွန်ကျွန်လိုက်လျောပေးလိုက်မှာကိုဆိုရင်ပြီးအခုလိုဆန္ဒပြနေကြတာဖြစ်ပါတယ်။ပမ်မုံကျွန်းကြီးရွာကငင်းချမ်းကြီးကီယာမှာတော့ခေါင်းဆောင်သူတွေ့ဆုံကြပြီးမြောက်ကိုရီးယားခေါင်းဆောင်ကိုညစာစားပွဲနဲ့တည်ခင်းဧည့်ခံမှာဖြစ်ပါတယ်။အဲဒီနောက်ကိုရီးယားနိုင်ငံရဲ့အတိတ်နဲ့အနာဂတ်အကြောင်းဖော်ပြထားတဲ့ရုပ်ရှင်ဇာတ်လမ်းကိုကြည့်ရှုမှာဖြစ်ပြီးထိပ်သီးတွေ့ဆုံပွဲကိုအဆုံးသတ်မှာဖြစ်ကြောင်းပါခင်ဗျာ
။တောင်နှင်းမြောက်ကိုရီးယားနိုင်ငံခေါင်းဆောင်တွေရဲ့သမိုင်းဝင်တွေ့ဆုံပွဲအကြောင်းကိုသိန်းထိုင်ဦးပြောပြသွားတာပါရှင်။ကျွန်မတို့ VOA ရဲ့သောတာရှင်တွေအနေနဲ့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တည်သခြင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်တော့1-232-382-5554ကိုခေါ်ဆိုနိုင်ပြီး fax နံပါတ်ကတော့1-232-382-5552ဖြစ်ပါတယ်။စာလိုက်ကဆက်သွယ်လို့ရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်9-9ကိုစာရေးသားဆက်သွယ်နိုင်ကြပါရဲ့ရှင်မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုမထုတ်လွှင့်ခင်အခုရင်တော့မနက်ဖြန်စနေညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင
်သောရရှင်များရှင်မြန်မာနိုင်ငံရဲ့သတင်းလွှတ်လပ်ခွင့်အခြေအနေဟာပြီးခဲ့တဲ့နှစ်တည်းကျဆင်းခဲ့ကြောင်းနိုင်ငံတကာသတင်းလွှတ်လပ်ခွင့်စောင့်ကြည့်အခဲခတ်နေတဲ့အဖွဲ့တွေရဲ့နှစ်ပတ်လည်အစဉ်ခန်းစာတွေမှာဖော်ပြလိုက်ကြပါရယ်မြန်မာနိုင်ငံမှာသတင်းလွှတ်လပ်ခွင့်တွေကျဆင်းလာရတာဘာကြောင့်များပါလဲတိုးတက်လာအောင်ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်နေလိုက်စီစဉ်ကကြိုဆိုပါရစေ
။မနက်ဖြန်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုကချင်ပြည်နယ်ဘက်ကစည်ရေးတင်းမာနေတဲ့အခြေအနေနဲ့စစ်ဘေးရှောင်နေရတဲ့ဒေသခံတိုင်းရင်းသားတွေရဲ့ဘက်ကိုလည်းကြည့်ကြရအောင်ပါ။ကချင်ပြည်နယ်တိုက်ပွဲတွေပြင်းထန်လာတာကြောင့်စစ်ဘေးရှောင်ပြည်သူဥယေဟာပုံမှန်မြင့်တက်လာနေပြီးဒီရပိုင်းအတွင်းတိုက်ပွဲကြောင့်အင်ဂျာယာမြို့နယ်အတွင်းမှာကျေးရွာ၁၀ရွာလောက်ကပြည်သူ1000ကျော်ဟာမြစ်ဆုံကတန်ဖဲရွာကိုတိမ်းရှောင်ရောက်ရှိလာသလိုထပ်မံထွက်ပြေးလာသူတွေလည်းရှိနေပါတယ်။လောလောဆယ်မှာတန်ဖဲရွာရောက်စစ်ရှောင်ပြည်သူတွေကိုခရီးရန်ဘာသာရေးအသင်းဖွဲ့တွေကဥဆောင်ပြီးတော့ကူညီဆောင်ရှောက်ပေးထားပါတယ်။ကချင်ပြည်နယ်ကတိုက်ပွဲကြောင့်တင်းရှောင်လာရသူတွေရဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါရရှင်
။ဟုတ်ကဲ့အစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြကြာသာပတေးနေ့ကဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသတွင်းကပြည်သူတွေဟာနေရာဆုံးခွာပြီးထပ်မံထွက်ပြေးနေရတာဖြစ်ပါတယ်။အင်ဂျန်ရမျိုးနယ်အတွင်းကအခြေအနေကိုတန်ဖဲရွာကိုတင်းရှောင်လာသူဒေသခံတအူးကအခုလိုပြောပါတယ်
။ကျွန်တော်တို့ဒန်းရံဘက်ဆိုတော့မနေ့က7နာရီခွဲလောက်ကနေကိုရချင်းနေတာအဲတော့သူတို့ဒီတော့သူကစစ်တီရွာပေါ့အားလုံးကသူ့ဒီတောင်ကျောင်းကွင်းထဲမှာရောက်နေတာပေါ့ဒါရင်ထဲကသူတို့ဒီရှယ်လင်ဒီမရောက်လာတဲ့အချိန်မှာတော့သူတို့ဟိုလေရင်နဲ့အရင်ပြစ်ထားတာဟုတ်တယ်လေရင်နဲ့ပြစ်ထားခဲ့မှပဲသူတို့ရှယ်လင်ဒီရောက်လာခဲ့မှပဲအဲ့လိုဖြစ်တာပေါ့အစပိုင်းတော့လေရင်နဲ့ပြစ်ထား
လောလောဆယ်တန်ဖဲရွာကိုလူ1000ကျော်လောက်ရောက်ရှိနေပြီးထပ်မံရောက်ရှိဖို့လည်းရှိနေကြောင်းအခုလိုဆက်ပြောပါတယ်
ထလာနဲ့အလားလာရှိပါတယ်အခုကြားရတော့ဒီကိုထောင်းမိကတို့ပေါ့မိကံပေါ့ဟောဘက်လည်းအခုစစ်တပ်တွေကနည်းနည်းတားထားတယ်လို့လည်းကြားရတယ်အဲ့မှာလည်းနည်းနည်းအဲတရားနည်းပွားလောက်ရှိတယ်ပြီးတော့ဟောလမ်းမှာလည်းအခုဒုက္ခကြုံရမှရှိနေတယ်လည်းကြားရတယ်အခုအားလုံးတော့ရောက်လာသေးဘူးပေါ့အခုရောက်လာမဲ့တခြားရွာပေါ့ဟောကဟာညီတုံးရောင်ဟောဘက်ကလည်း ရောက်လာမယ်လို့ရှိတယ်လို့ကြားရတယ်
။ကုညီကေဇေးဆောင်ရွက်နေသူတူဦးကတော့တံဖဲရွာကိုရောက်လာသူစီးရင်နဲ့ဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်။မနေ့ညက1100နဲ့တူရှိရင်အာဒီမနေ့9နိုင်ခွဲလောက်မှာဆိုရင်ဒီ KBC ကအတင်းသားရေကြတော့သူတို့ KBC ကကောင်းဆောင်ပြီးပေါ့လို့သူတို့ခေါ်သွားတယ်။နေညာကျော်တော့ဆင်းသွားလိုက်ပြီးမြစ်ချနာဖက်ကိုဒီမှာကျတော့အခုလုံးလုံးစင်800ကျော်ကျော်တော့ပေါ့နော်ရှိနေ။သူတို့ကိုကျမတို့ဒီတံဖဲကက်သလစ်ဖခင်เจ้าမှာအဲဖခင်เจ้าဝင်းထဲမှာအဆောင်ဒီမှာပေါ့နော်အဲဒီမှာချထားပါလိမ့်ရှင
်စစ်ဆောင်ပြည်သူတွေကိုခရစ်ယာန်ဘာသာရေးအသင်းအဖွဲ့တွေကကူညီစောင့်ရှောက်ထားတယ်လို့လွတ်တော်ကိုယ်စားလှယ်တွေကလည်းလာရောက်တွေ့ဆုံပြီးအားပေးစကားပြောဆိုကြောင်းလည်းပြောပါတယ်ဒီရပိုင်းတွေအတွင်းမှာပြန်လည်ပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်နမ်တီမျိုးနယ်အတွင်းမှာစစ်ဆောင်ပြည်သူ1200ကျော်လောက်ရောက်ရှိနေတယ်လို့တနိုင်းမြို့နယ်အောင်လောက်ကျေးရွာဘက်ကဒေသခံ1000လောက်ဟာလဲတောတောင်တွေထဲမှာတင်းရှောင်နေရတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်။လက်တလော့ပြန်လည်ပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်စိုးရိမ်မကင်းဖြစ်ရကြောင်းအမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့ပြီးလက်ရှိကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ဖို့အတွက်တိုက်တွန်းထားတယ်လို့အရက်သားတွေကိုအကာအကွယ်ပေးရေးနဲ့ပြိပခါကြောင့်ဒုက္ခရောက်နေသူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပို့ဆောင်ခွင့်ပြုရေးအတွက်လဲတမရော်အပါဝင်အစိုးရကိုမြစ်တာရခံထားပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။အခုစီးပွားရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်။အငယ်စားစီးပွားရေးလုပ်ငန်းတွေအတွက်ငွေထုတ်ချိပေးနိုင်ဖို့ဂျာမန်အစိုးရပိုင်ဘဏ်တစ်ခုဖြစ်တဲ့ KFW ဘဏ်နဲ့ပြည်ရင်းဘဏ်တွေဖြစ်ကြတဲ့ CB ဘဏ်မြမရှေ့ဆောင်ဘန်တို့ဒီသတင်းပတ်ထဲမှာပဲစချုပ်ချုပ်ခဲ့ကြပေမဲ့ SME စီးပွားရေးလုပ်ငန်းငယ်တွေလက်တွေ့အကျိုးမြတ်ခံစားရပါမလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေပါတယ်။တိုင်းပြည်စီးပွားရေးမှာအရေးပါတဲ့အသေးစားလုပ်ငန်းရှင်တွေအတွက်ငွေအရင်းနှီးရရှိရေးအခက်အခဲတွေရှိနေချိန်မှာဂျာမနီနိုင်ငံအနေနဲ့သဘောတူခဲ့တဲ့အစီအစဉ်ပေါ်မျှော်လင့်ချက်တွေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကပြောပြမှာပါရှင်။
မြန်မာစီးပွားရေးဘဏ် CB ဘဏ်နဲ့မြန်မာရှေ့ဆောင်ဘဏ်တို့ကဂျာမနီအစိုးရပိုင်ဘဏ်တစ်ခုဖြစ်တဲ့ KFW ဘဏ်နဲ့မြန်မာနိုင်ငံကအသေးစားအလက်စားစက်မှုလုပ်ငန်းတွေအတွက်ချင်းငွေထုတ်ပေးနိုင်ဖို့ပြီးခဲ့တဲ့ဧပြီလ24ရက်နေ့ကနေပြီးတော့မှစာချုပ်ချုပ်ဆိုခဲ့တာပါအခုလို KFW ဘဏ်အနေနဲ့ချင်းငွေချပေးတာဟာဒုတိယအကြိမ်ဖြစ်တယ်လို့ CB ဘဏ်ရဲ့အကြံပေးဥဖေမင်းကပြောပါတယ်အဲ
့ဒါကပထမတော့ KFW ပေးတာကမြန်မာပြည်ကို grant ပေးတာမှာစွာကိုပေးတာ grant ပထမကျင်က3 million ပေးတဲ့ euro ဟိုဟိုတော့ဥစ္စာပေးတော့ 4.5 ပေးတာပေါ့ 4.5 ပေးတယ်ပထမကျင်ကဒုတိယကျင်က 10.5 လောက်တိပေးတယ
်အခုဒုတိယကျင်ချင်းငွေချပေးရမှာတော့ CB ဘဏ်အနေနဲ့ euro 3 million လက်ခံရရှိထားတယ်လို့လည်းဥဖေမြင့်ကစက်ပြောပါတယ်ရန်ကုန်မြို့အသေးစားစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ကိုကျော်လွန်မိုးကတော့အခုလိုချင်းငွေထုတ်ပေးခြင်းကစီးပွားရေးရည်ရည်တည်တံ့ဖို့အတွက်ဆေးမီးတို့တစ်ခုသာဖြစ်တယ်လို့သုံးသပ်ပါတယ်
။အောက်ဆာအဲလုံးဆိုကန်ဆိုစီးပွားရေးတော့မှတနည်းဖို့ပြနေမှာလေ။အပေါင်းလုံးကောင်တနိုင်ငံလုံးပြနေမှာလား။ထားပါတော့ပြရမလား။အဲလိုပုံစံမျိုးကြီးလိုပုံစံမျိုးရတယ်ရှိသေးတယ်။အဲတော့လုံးဆိုကန်ဆိုတာတကယ်စီးမီးတို့ရည်တူပြဿနာကိုကုစားဖို့လိုရဲ့ယူဆ။တကယ်စီးပွားရေးရေးရှိခိုင်မှာလို့ဆိုတော့ဒါဒီကောမှာတက္ကနိုလော်ဂျီဒီကော infrastructure အဲ့ရရဲ့အကုန်လုံးပြောင်းအဲ့ရရဲ့အကုန်လုံးဝါချစ်မှာရမှာအဓိက infrastructure
အနောက်နိုင်ငံတွေကချင်းငွေထုတ်ပေးရမှာချမှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့လက်ရှိမြန်မာနိုင်ငံမှာလက်ပတ်နေတဲ့စီးပွားရေးအခြေအနေနဲ့ကွာဟနေတဲ့အတွက်ဝင်ငွေထွက်ငွေကောင်းတဲ့စီးပွားရေးလုပ်ငန်းတွေသာအဆင်ပြေနိုင်မှာဖြစ်တယ်လို့ဥပိမင်းကပြောပါတယ
်ဒီထိုင်းတို့ဘာလို့နဲ့မတူဘူးလေထိုင်းတို့ SME တွေကသူတို့ဒီဂိုးဖြစ်နေပြီကျွန်တော် SME ကသိပ်ပုံဝင်ဖြစ်နေဘူးနောက်ပြီးတော့လည်းဟိုသာပေါ့စီးရင်ထားတူတာလို့စီကတ်တကြမှာသိမ့်မရှိကြဘူးလေအဲ့တော့သူတို့နိုင်ငံတွေကနေလာတဲ့ယူရိုပီးယန်နိုင်ငံတွေကလာတဲ့ခက်ကြီးတဲ့နှုတ်တဲ့ခါကျကျွန်တော်တို့ကအများကြီးကွာဟနေတယ်ဟောကြတော့အဲ့အရာတွေသူတို့ကပုံဝင်အောင်ချက်ပြရသေးတယ်ဆိုတော့ငွေဝင်ငွေထွက်ကောင်းတဲ့ကုမ္ပဏီလောက်ပဲငွေဝင်ငွေထွက်ကောင်းတဲ့ကုမ္ပဏီလောက်ပဲရနိုင်မယ်ဒီထားရှိတယ်ပေါ့
CB ဘဏ်အနေနဲ့ကတော့ချင်းငွေထုတ်ပေးရမှာစီးပွားရေးလုပ်ငန်းတစ်ခုကို3,000အထိအမြင့်ဆုံးထားထုတ်ချေးပေးမှာပဲဖြစ်ပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးရည်ရှိတည်တံ့အားကောင်းလာစေဖို့အတွက်ပြည်တွင်းအသေးစားအလက်စားလုပ်ငန်းတွေကိုမြှင့်တင်ပေးဖို့လိုအပ်ပါတယ်ဒါပေမဲ့လည်းအခုလက်ရှိအချိန်ထိတော့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းတွေဟာဘဏ္ဍာငွေကြေးလိုအပ်ချက်စင်ကုန်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်ခင်ဗျာ
မြန်မာ
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင
့်။ဗီဒီယိုရတောက်ကြနေညနေခင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 1543ည၊လိုင်းဒိုမီတာ32 kHz 1783ည၊လိုင်းဒိုမီတာ51 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေနားဆင်နိုင်ပါတယ်ရှင်။ခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါအောင်မရှင
်။ကိုရီးယားကျွမ်းဆံမှာဒီကနေ့သမိုင်းဝင်ဆုံးဖြတ်ချက်တချို့ချနိုင်ခဲ့ပါတယ်။ကိုရီးယားကျွမ်းဆံမှာနျူကလ িয়ার ကိမဲဆုံးဖြစ်ရေးကိုရီးယားစစ်ပွဲတရားဝင်ဆုံးသက်ရေးတို့နဲ့ဆိုင်တဲ့သဘောတူညီချက်တွေကိုတောင်းနဲ့မြောက်ကိုရီးယားကောင်ဆောင်နှစ်ဦးကပူးတွဲလက်မှတ်ထိုးပြီးပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။သဘောတူညီချက်လက်မှတ်ထိုးပြီးတဲ့အချိန်မှာတော့ကောင်ဆောင်နှစ်ဦးဖက်ပြီးတော့ကြိုးစုံနှုတ်ဆက်ခဲ့ကြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးဟာကိုရီးယားနိုင်ငံအကြားနှစ်ပေါင်း60ကြာပိုင်းခြားထားတဲ့နိုင်ငံငယ်ဆက်မြင်းကိုဖျက်ချော်ပြီးတောင်ကိုရီးယားနိုင်ငံဘက်ကိုလမ်းလျှောက်ဝင်ရောက်ခဲ့ပါတယ်။တောင်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးရဲ့ဒီလိုထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းဒီကနေ့မနေ့မှာ Twitter လူမှုကွန်ရက်ကတဆင့်နှစ်ကြိမ်ရေးသားခဲ့တာမှာပထမအကြိမ်မှာတော့နျူကလ িয়ার နဲ့ဒုံးကျည်ဆန်းသတ်မှုတွေတစ်နှစ်ပတ်လုံးပြုလုပ်ခဲ့ပြီးတဲ့နောက်တမိုင်းဝင်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်နေပြီဖြစ်တဲ့အကြောင်းဒုတိယအကြိမ်ရေးသားမှုမှာတော့ကိုရီးယားစစ်ပွဲအဆုံးသတ်တော့မှာဖြစ်ကြောင်းစသဖြင့်ရေးသားခဲ့ပါတယ်။တောင်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေရဲ့အခုလိုတမိုင်းဝင်တွေ့ဆုံဆွေးနွေးပွဲကိုကိုရီးယားနိုင်ငံကလူတိုင်းကသဘောတူလက်ခံကြတာတော့မဟုတ်ပါဘူး။ထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့အချိန်မှာပဲမြောက်ကိုရီးယားနိုင်ငံကိုဆန့်ကျင်သူတွေကတောက်ကြနေမှာတောင်ကိုရီးယားနိုင်ငံဘာဂျူးမြို့မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအစ်စ်မိုက်ပွန်ပေယိုဟာမြောက်အတ္တလန္တိတ်စာချုပ်နေတိုမဟာမိတ်အဖွဲ့ရဲ့ဆွေးနွေးပွဲတက်ရောက်ဖို့အတွက်ဒီကနေ့ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့ကိုရောက်ရှိနေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအဖြစ်နဲ့ပထမဆုံးနိုင်ငံခီးစဉ်အဖြစ်ဒီကနေ့ဘရပ်ဆဲလ်စ်မြို့ကိုဆက်ရောက်လာချိန်တင်းတောက်တွေကိုပြုံးပြနှုတ်ဆက်ရုံသာပြုလုပ်ခဲ့ပြီးစကားတစ်ခုမှပြန်လည်ပြောကြားခဲ့ခြင်းမရှိပါဘူး။ရှိတောင်အရှာနိုင်ငံများအသင်းအာဆီယံဆင်နိုင်ငံကနိုင်ငံရေးဝန်ကြီးတွေဟာကောင်းဆောင်နေရဲ့ထိပ်သီးဆွေးနွေးမကျင်းပခင်ဒေတာရင်းဖြစ်ပေါ်နေတဲ့ချင်းချောက်မှုတွေကိုအထိကထားပြီးလုံခြုံရေးဆိုင်ရာဆွေးနွေးပွဲဒီကနေ့ပြုလုပ်ခဲ့ပါတယ်။အစွန်းရဝါဒကြီးထွားလာနေတာနိုင်ငံဖြတ်ကျော်ရာဇဝတ်မှုနဲ့စိုက်ဘာချင်းချောက်မှုစတဲ့အကြောင်းအရာတွေကိုဆွေးနွေးပွဲအတွင်းအထိကထားဆွေးနွေးကြမှာဖြစ်ကြောင်းစင်ကာပူနိုင်ငံရဲ့ဝန်ကြီး Vivian Balakrishnan ကဆွေးနွေးပွဲအဖွင့်အမင်းကွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ။
တောက်ကြနေညနေခင်းဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ရှောင်းကွမ်းချမ်းဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington.